ချင်းပြည်နယ်ထဲမှာလက်နက်ကြီးလက်နက်ငယ်တွေကြားတဲ့အတွက်ထိခိုက်ခဲ့တဲ့ဘာသာရေးအဆောက်အဦက22ခုထက်မနည်းရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့တွေကပြောပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားဘာသာရေးအဆောက်အဦတွေဖျားချောင်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဟာကျင့်ဝတ်နဲ့ညီညွတ်မှုမရှိတဲ့အတွက်ဒါတွေကိုလေးစားလိုက်နာဖို့လိုကြောင်းမြန်မာအရက်ဘက်အဖွဲ့အစည်းတွေကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချောင်းကဆက်ပြီးတော့ပြောပြထားပါတယ
်။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ထဲမှာဘာသာရေးဆိုင်ရာအဆောက်အဦတွေအများအပြားပျက်စီးနေရတယ်လို့ချင်းတိုင်းသားအရက်ဖတ်အဖွဲ့တွေကထောက်ပြပြောဆိုနေကြပါဗျ။ဩဂတ်စ်လကစပြီးအခုချိန်အထိချင်းပြည်နယ်ထဲကခရီးရန်ဖျားကြောင်22ခုထပ်မင်းပျက်စီးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာဦးကအခုလိုပြောပါဗျ။
လက်နက်ကြီးနဲ့ပစ်ခတ်တာရေပြီးတော့ဒီလက်နက်ငယ်တွေနဲ့ပေါင်းလိုက်လို့ရှိရင်ဒီဖျားချောင်းဖြစ်စီသွားတဲ့ဟာက22ခုရှိသွားပြီခင်ဗျာ။ဩဂတ်စ်လအနေလူနေအိမ်ကဩဂတ်စ်လအနေပြောမယ်ဆိုလို့ရှိရင်380ရှိဆက်ရှိလောက်ရှိသွားပြီ
။ကြားပြည်နယ်တွေကအထင်ကြီးဖျားချောင်း9ခုထိခိုက်ပျက်စီးခဲ့ရတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစုအဖွဲ့ကလည်းဒီကနေ့နိုဝင်ဘာလ12ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။ဖဲခုံဒီမော့ဆိုပရူဆိုစတဲ့မြို့နယ်တွေကအပါအဝင်ပျက်စီးသွားတဲ့ဖျားချောင်းတွေရဲ့စီးရင်ကိုလည်းထုတ်ပြန်ပါတယ်ဖျားချောင်းအများစုဟာလက်နက်ကြီးထိမှန်တာဖြစ်ပြီးတော့တချို့ဖျားချောင်းတွေဟာနှစ်ကြိမ်အတိုက်ခိုက်ခံခဲ့ရတယ်လို့ပြောပါတယ်ဒါနဲ့ပတ်သက်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ရဲ့တရင်သုံးကဘိုဟန်းကော်က VOA ကိုအခုလိုပြောပါတယ
် information ရတော့ပဲတကယ်ပြည်ပြည်မှာ information မရတဲ့နေရာအများရှိတယ်ဖျားချောင်းကိုအုံချပြီးတော့ဒီလက်နက်ကြီးနဲ့ပြည်ရပြီးပြီးတော့ဖျားချောင်းပေါ်မှာစစ်ပစ်ဆောင်နေနေရအောင်ချင်းချောက်ရည်နိုင်ရှိတယ
်အရက်သားတွေနေထိုင်တဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အခုလိုဘာသာရေးအဆောက်အဦတွေထိမှန်ကုန်တာဖြစ်တယ်လို့ပြောပါတယ်အခုလိုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအကြားအပြန်အလှန်တိုက်ခိုက်နေကြတဲ့နေရာမှာဘာသာရေးအဆောက်အဦတွေနဲ့စာတင်ကျောင်းတွေရှိတဲ့ပတ်ဝန်းကျင်မှာစစ်မျက်နှာပြင်မဖြစ်အောင်ကျင့်ဝတ်တွေကိုစောင့်ထိန်ဖို့လေးစားလိုက်နာဖို့လိုအပ်တယ်လို့ကြားပြည်နယ်ဒေသခံတွေကပြောပါတယ
်စစ်ကောင်စီကတော့ကျွန်တော်ဒီတုန်းကတည်းကဒီကျူရဲ့အိမ်နဲ့မျိုးဆရာကျောင်းနဲ့မျိုးအကုန်ပြတာကျွန်တော်တို့နည်းတော့လည်းခံနိုင်ဘူးနေလာတော့ဘုရားတိုက်ပွဲမျိုးဖြစ်ပြီးတော့လူစုမျိုးတို့ဒီတုန်းဆက်တုန်းဆက်နေတဲ့ပြာပါသူရမျိုးတွေရတော့ခါအဲ့လိုတော့ကျွန်တော်လက်ခံနိုင်တာမရှိဘူးပေါ့လူစုပေါင်းစုမျိုးကချီချင်ကြတဲ့လူခွင့်ရေးဒီမျိုးကြီးအဖက်ဒရီအဲ့လာပါပဲ
နိုဝင်ဘာလ17ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကတော့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့တိုက်တွန်းထားပါတယ်အကြမ်းဖက်မှုတွေမပေါ်ပါအောင်လဲစစ်တပ်ဘက်ကအတက်နိုင်ဆုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ပါလို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကတိုက်တွန်းခဲ့ပါတယ်ပြည်တွင်းပြည်ပအရက်ဖက်နဲ့လူခွင့်ရေးအဖွဲ့အစည်း900ကျော်ကလည်းလက်နက်ကင်ပဋိပက္ခတွေအကြားဘာသာရေးအဆောက်အဦတွေဖျားချောင်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာကျင့်ဝတ်နဲ့ညီညွတ်မှုမရှိတဲ့အတွက်ဒါတွေကိုလေးစားလိုက်နာဖို့လိုကြောင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ29ရက်နေ့တုန်းကထန်တလန်မြို့ပေါ်ကိုလက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်လူနေအိမ်100ကျော်နဲ့ဖျားချောင်းနှစ်ခုမီးလောင်ကျွမ်းခဲ့ရပါတယ်စစ်တပ်တွေတပ်ဆွဲထားတဲ့ဘက်ကလာတဲ့လက်နက်ကြီးတွေကြားရောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနိုဝင်ဘာလ17ရက်ထုတ်ပြန်ချက်မှာတော့ထန်တလန်မြို့ပေါ်ကလူနေအိမ်နဲ့ဘာသာရေးအဆောက်အဦတွေမီးလောင်ပျက်စီးမှုဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဩဇာခံဖြစ်တဲ့ဒေသခံ PDF အကြမ်းဖက်အဖွဲ့တွေရဲ့လှုပ်ဆောင်မှုတွေလို့ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ